ကိုဗစ်ပိုးကူးစက်မှုရာနေ့ခြေဆက်ရှိနေတဲ့မြန်မာနိုင်ငံမှာနိုဝင်ဘာ၈ရက်ကျင်းပမဲ့ရွေးကောက်ပွဲနေ့ရောက်ရင်ပြည်သူတွေကျန်းမာရေးဆိုင်ရာစည်းကမ်းတွေကိုသတိမလျောက်အောင်လို့ကျန်းမာရေးဝန်ကြီးဌာနနဲ့ရွေးကောက်ပွဲကော်မရှင်တို့ပူးပေါင်းပြီးမဲယုံတဝိုက်မှအထူးရဲတပ်ဖွဲ့ဝင်တွေကကူညီသတိပေးသွားမှာဖြစ်ကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ်
ကျွန်တော်အင်အားစလာတွေကခက်ပါပါလေးနေပြီးတော့ကြီးတွေ့မှုချင်းနဲ့နေအောင်ဒီမှန်တာ誒အဓိကတော့ကျွန်တော်တို့ဒီတန်းစီရဲ့နေရာဓာတ်ပုံရဲ့နေရာမှာတော့မတ်ချုပ်ပြီးတော့ဟိုစကားပြောမဲ့လူအဲကွန်ဆာမဲ့လူသတိတောင်းမဲ့လူညာလဲရှိနေတယ်ပေါ့နော်။အားနည်းတွေကကျွန်တော်ကြိုတင်စဉ်းစားတဲ့အချိန်မှာနံပါတ်၁စဉ်းစားရတဲ့ကိစ္စဖြစ်တယ်ကြာ။အဲတော့ဒီလိုနေရာမျိုးမှာဒီလိုကိစ္စတွေမရှိရအောင်ပေါ့နော်။အဲ့လိုသူရဲ့လိုပုံကူမျိုးတွေကဒါတောင်းချောက်ပြီးတော့ဒါဒီလိုပြောကြပြီးမှဖြစ်တယ်
ဒါအပြင်မဲယုံအဝင်ထွက်မှာလက်ပိုးသက်ဆေးရည်တွေဖြန်းပေးမှဖြစ်သလိုနှာခေါင်းဆီးတွေကိုလည်းဝင်ငှသွားမယ်လို့ဆိုပါတယ်။အခုချိန်ထိမြန်မာနိုင်ငံမှာကိုဗစ်ကူးစက်ခဲ့သူစုစုပေါင်း 93,400 ကျော်နဲ့သေဆုံးသူစုစုပေါင်း 1,258 ဦးရှိသွားပြီဖြစ်ပါတယ်။အော်တိုဘာ26ကနေ31ရက်နေ့ထိစာရင်းကိုပြန်ကြည့်ရင်မြန်မာနိုင်ငံမှာတစ်ပတ်အတွင်းနေ့စဉ်ကိုဗစ်ကူးစက်မှု 1,000 ကျော်ကနေ 1,400 ကျော်အထိရှိခဲ့ရာကနိုဝင်ဘာ1ရက်နေ့မှာတော့ကူးစက်သူ699ဦးသာရှိတဲ့အတွက်ရုတ်တရက်တိတိတသာကြာဆင်းသွားတဲ့သဘောဖြစ်ပါရယ်ခင်ဗျာဒီအကြောင်းနဲ့ပတ်သက်ပြီးဒေါက်တာတန်းနိုင်စိုးနဲ့ဆက်သွယ်မေးမြန်းထားတာကိုသတင်းတွေပြီးမှနားဆင်ရပါမယ်ခင်ဗျာ